စိုးရအပြောင်းလဲဖြစ်ပြီးယခုနှစ်ပိုင်းအတွင်းမှာတင်ငယ်မရိမှုတွေလိုမျိုးအမှုအခင်တွေစတိုးပြီးပေါ်လာနေခြင်းပြည်သူတွေရဲ့ဘဝလုံခြုံမှုကိုချောင်းလန့်လာနေတယ်လို့မလုံခြုံတော့ဘူးဆိုတဲ့အသည့်တွေဟာပြည်သူတွေကိုတဏှီတခြားစိုးရိမ်စိတ်တွေမြင့်တက်လာနေစေခဲ့ပါတယ်။ဒါနဲ့ပတ်သက်လို့တငယ်မရိမှုတွေဘာကြောင့်များလာရတာလဲ။တရားဥပဒေစိုးမိုးမှုအပိုင်းမှာအာဏာချက်တွေရှိနေသလားဆိုတာတွေနဲ့ပတ်သက်လို့တရားလွှတ်တော်ရှိနေဆရာဦးရောဘတ်ဆန်အောင်ကို SBS Radio ကတွေ့ဆုံမေးမြန်းပြခဲ့ပါတယ်။ဆရာမင်္ဂလာပါရှင်။မကြသေးတဲ့ရက်ပိုင်းအတွင်းမှာဖြစ်သွားခဲ့တဲ့အသက်ဆယ်နှစ်အရွယ်မိန်းကလေးငယ်တဦးကိုတတ်ပြီးယထာလန်ပေါ်မှာပြစ်ထားခဲ့တဲ့အမှုကစားလို့တက်ငယ်မရေမှုတွေယခုနှစ်ပိုင်းအတွင်းခက်ဆိတ်ဆိတ်ကြားလာနေရပါတယ်။တက်ငယ်မရေမှုတွေပုံများလာတာဟာမီဒီယာတွေဖွံ့ဖြိုးလို့ဖော်ထုတ်လို့ပေါ်ပေါက်လာရတာလား။တကယ်ပဲတက်ငယ်မရေမှုတွေများလာရတာလားဆိုတာပြောပြပေးပါ
။မီဒီယာတွေရဲ့ဖွံ့ဖြိုးတိုးတက်မှုဟာလည်းပဲဒစိတ်ဒီပိုင်းအပြင်အမှုတွေဖြစ်သမျှကိုပေါ်ပေါက်စီရေပေါ့နောက်တစ်ချက်ကတကယ်လေးပဲဖြစ်ပေါ်လာတဲ့မတည်မှုတွေဟာရက်ဆက်မှုနဲ့ပေါက်ဆက်ပြီးဖြစ်လာတဲ့မတည်မှုတွေဖြစ်နေတယ်အစတော့ကျွန်တော်တို့ကမတည်မှုတွေမှာတက်ငယ်မတည်မှုတက်ကြီးမတည်မှုဆိုပြီးတော့တပုံစံနဲ့ကျွန်တော်တို့မြင်လာရကားနေပြီးတော့အခုတက်ငယ်မတည်မှုတွေကိုတော့ရရဆက်ဆက်ကျူးလွန်တဲ့အခမ်းအနားတွေပါပါလာပြီးဆိုတော့ဒါကရည်ရွယ်ချက်ရှိရှိနဲ့ဟိုနိုင်ငံရေးသဘောအရကျူးလွန်လာပြီလို့ကျွန်တော်တို့ကယုံကြည်တယ်။အဲ့တော့လက်ရှိ NLD အစိုးရအနေနဲ့တိုင်းပြည်ကိုတည်ငြိမ်အေးချမ်းသာရအောင်အုပ်ချုပ်နိုင်စွာမရှိဘူးဆိုပြီးတော့ပုံဖော်ချင်တာလည်းဖြစ်တယ်။ဘာဖြစ်လို့လဲဆိုတော့တော်လေသူပုဂ္ဂိုလ်တူကသူတို့ပါတီမဲရှုံရင်တော့ဖြင့်တိုင်းပြည်မတည်မငြိမ်ဖြစ်လိမ့်မယ်လို့2015ရွေးကောက်ပွဲမတိုင်ခင်ကာလလေးမှာပြောခဲ့တဲ့စကားလည်းရှိတဲ့အတိုင်းပထမ6လမှာသူတို့လှုပ်ကြည့်တယ် NLD အစိုးရပြုတ်ကျသွားမလားလို့ဆိုပြီးတော့လှုပ်ကြည့်တယ်မအောင်မြင်ဘူးမအောင်မြင်တဲ့အခါကျတော့အခုအကြမ်းကြီးနဲ့အခုမြင်တဲ့အတိုင်းပဲအချိုးရေးအဲမွားပြီးပြီနဲ့ပောက်ကွဲမှုဆိုတဲ့ဇလန်းကိုထွက်လာပြန်တယ်နောက်အခုဒီတက်ငင်မဒိနီယာများလာတယ်အခုဆိုရင်900ကျော်လောက်ရှိတယ်ဗျအဲ့တော့ဒီဟာနောက်တစ်ချက်ကလူရဲမှုတွေအကမပေါ်တဲ့လူသားမှုတွေမျိုးရွာရဲ့အနေထားနေကင်းကြောင်းတော့လည်းစိတ်မချရပတ်စကားဘောစိတ်မချရအိမ်ထဲမှာစိတ်မချရအိမ်ပြင်မှာစိတ်မချရနေဖြစ်ပြက်ကာလလိုဖြစ်အောင်နိုင်ငံရေးရွေးချယ်နေလုံဆောင်နေတယ်လို့ကျွန်တော်တို့ကမြင်နေဗျဒါကိုပြည်သူလူထုတရက်လုံးကဝိုင်းဝန်းပြီးတော့ဥညီမဖြစ်တော်မဲ့အနေထားပါ။နောက်ဒူဒူဆန်းဆန်းကရေးရတက်ငင်မရိမ့်မဲ့ဖြစ်ဖြစ်တက်ကြီးမရိမ့်မဲ့ဖြစ်ဖြစ်သွားတိုင်ဥရိတိုင်လုတ်ပေးတာအလွန်အားနည်းနေ။နောက်ကမာယုတက်ငင်မရိမ့်ပါဆိုရင်အရေးကြီးတဲ့အချက်လက်တွေကိုမဆောင်ရွက်ဘူး။နောက်တဲခုကန်နေမိုးလိုပေါက်ပြီးနာကြီးပိုင်းနဲ့ငားတာတွေလည်းပဲနားနဲ့မဆက်အောင်ကြားနေရသလိုအရေးယူမှုမရှိတာကိုလည်းပဲအဲ့ဒီကမာယုတက်ငင်မရိမ့်ပါပေါ်ပေါက်ခဲ့တာတွေ့ရတယ်အဲ့တော့ကျွန်တော်တို့စီမှာတက်ငင်မရင်းကိုသေတံပေးရေးဆိုတာတဲ့အမှုကိုပြည်ပြောင်းတည်ဆောက်ဖို့ ਨੇ တရားရုံးတွေကလည်းပြည်တံကိုထိထိရောက်ရောက်ချာပေးဖို့လိုအပ်တယ်လို့ပဲပြောကြပါ
ရှိနေတဲ့ဒီဇယ်ဥပဒေတွေကအားနည်းချက်တွေရှိနေလို့အခုလိုအမှုမျိုးတွေများလာရတာပါလားရှင
်အားနည်းချက်ကလည်းရှိတယ်စပြီးတော့အားနည်းတာရင်းရဲစခန်းနေမှာအမှုသွားတိုင်လွယ်လေးတူဖွင့်မပေးဘူးတချို့စကားမှုတွေဆိုပြောင်းမဲပြောတာသူတို့ ਨੇ ဆက်သွယ်ထားတဲ့အမှုပွဲစားရဲ့နာမည်ကိုပေါ်ပြီးတော့ကိုသူစီသွားလိုက်အဲ့ဒါမျိုးတွေလုပ်တယ်ဗျစကားမှုတချို့ကိုဒီအမှုပွဲစားတွေ ਨੇ ဆက်နွယ်နေတယ်အဲ့တော့ရဲစခန်းတွေမှာဆိုအမှုပွဲစားတွေကပြောင်းပြောင်းတင်းတင်းတော့တချို့ဆိုအရက်ပလင်းနဲ့အမီးတို့ကိုပြောင်းကင်ပြီးသွားနေတာတွေလည်းတွေ့ရတယ်အဲ့တော့စခန်းတွေမှာရှိတဲ့ CCTV တွေအလုံးမလုပ်တော့ဘူးလားဒါမှမဟုတ် CCTV တွေကိုအပေါ်ကမစစ်ဆေးလို့လားတက်ငင်မတိန်ပြရတဲ့အကြောင်းပြချက်ရွေချက်မှာအများစုကရဲတွေကအမှုကိုပြည်ပြင်းမတိဆောက်ဘူးဥပဒေရှိတယ်အဲ့တော့လူတွေကဘာဖြစ်လာလဲဆိုတော့တည်တံပေးပါတည်တံပေးပါလို့တောင်းလာအမမအနည်း20တိချလို့ရတယ်မချဘူးတရားဥပဒေရတယ်မဖြစ်ညင်းချေလေးတွေမြောက်လာမှဆိုရင်နှစ်နှစ်လောက်ပဲချာဒါမတိန်မှုတွေအပြည့်စုံဖြစ်တယ်
ဆရာလိုဥပဒေပညာရှင်တွေရဲ့အခန်းကဏ္ဍကရောဒီလိုမျိုးကိစ္စတွေကိုဘယ်လိုကင်တွေ့သွားဖို့ရှိသလဲအစိုးရကိုဘယ်လိုအကြံပေးချင်ပါသလဲ
ကျွန်တော်တို့ကတော့လက်ရှိ ဒီစေအနေဒီအစိုးရကိုတောက်ပြောင်စီခြင်းနဲ့အတွက်ဥပဒေအတိုင်းရဲတပ်ဘွဲကဆောင်ရွက်ဖို့ရင်ဥပဒေအရာရှိတွေတရားသူကြီးတွေကလည်းဥပဒေနဲ့အညီတိရောက်ဟန်တာတဲ့လူ့ဘွဲစီကိုအကာအကွယ်ပေးနိုင်တဲ့ကြံတန်ကိုတုံးမြင့်ချတာပေးတဲ့နယ်လို့ပဲကျွန်တော်ပြောနေတယ်
နေ့အလိုက်တန်ငယ်မရိမှုတွေတိုးလာတာဟာဘယ်လောက်ထိညာလာပါပြီလဲအတိုးလာတယ်2035မှာမရိမှု686အောက်တိုဘာလအထိမရိမှုဟာတပြီလုံးမှာ982ပြောမယ်ဆိုရင်တရာနီးနီးတိုးလာတယ်အဲ့ဒီမှာတန်ငယ်မရိဟာ380เนาะရန်ကုန်တိုင်းအတွင်းမှာတန်ငယ်မရိဟာ82လေးမှုအဲ့တော့ပြောမယ်ဆိုရင်တော့ တပတ်ကိုနှစ်ယောက်နှုံးလောက်တန်းငယ်မတင်းမှုတွေဖြစ်နေတယ်လို့ပဲပြောရအောင်အဲ့ဒီထဲမှာအစိုးရဆုံးကအခုတပ်ဖြစ်နေပြဗတင်းကြီးမျိုးတပ်ဖြစ်နေအဲ့ဒါတော့ဆိုးလာပြီဗျအဲ့အဲ့ဒါမျိုးကျတော့တည်တံပေးရမယ်ဗျရဲကအမှုတိဆောက်တဲ့အခါမှာလောက်ရတော့မယ်ဗျအဲ့ဒါကျတော့တည်တံပေးရမယ်တာမမတိုင်းမှုတော့အဲ့တော့ရဲကိုမချိန်နှက်လို့တိုင်ရင်ဘာလောက်လဲဆိုတော့ရဲကဥရီနေအညီတာဝန်မထမ်းဆောင ဘာမှအရေးမယူဘူးမတည့်အမှုကြီးနေဒီလောက်ညပြလာတယ်ဆိုရင်ပြည်နေတိုင်းမှာရှိတဲ့တိုင်းအဆင့်ပြည်နေတိုင်းအဆင့်ရဲတပ်ဖွဲ့မှုတို့ခရိုင်အဆင့်ရဲတပ်ဖွဲ့မှုတို့နေရာပြောင်းရွှေ့တင်တယ်တချို့အငိမ့်စားပေးပြန်ဌာနဆိုင်ရာအရေးယူမှုတွေသူတို့ရဲ့ management ညံပြင်းမှုရဒါပေမဲ့ကျွန်တော်တို့ဒီမှာတက်တော်ရှိရာထူးတွေပြင်ဒီတက်ငယ်မတိန်ကိစ္စကျွန်တော်တို့စိုးရင်လာတာကနောက်ကိုရဲစကားမရောက်ဘဲနဲ့လမ်းမှာတယ်အပြတ်ရှင်းကုန်ကြလိမ့်မယ်ဟုတ်တဲ့လူရှင်းခါတာတော်သေးပြီမလို့မဟုတ်တဲ့လူဆွဆွဲပြဿနာကိုနဲ့မတည့်တာနဲ့မတိန်မတိန်လို့လို့တော့ဝိုင်းညိုင်လင်ပြဿနာလူဘွေစီရတင်းကြီးအေးချမ်းသာကိုပြတ်သွားမယ်တရားဥပဒေစိုးမိုးပြတ်သွားမယ်အစိုးရလည်းဒုက္ခရောက်အခုဖြစ်လာနေပြီရှေ့မှာမြင်နေရပြီအချိန်ကြီးမတိန်သေးဘူးအဲ့တော့ရဲတွေအလုံးလို့ပါလို့ပဲမြစ်တာရက်ကနေဥပဒေပေါင်းတွေကလုပ်ပါကြာလိုက်ရေမိသားစုပါမတင်းချင်းငါပါလိမ့်မယ်လိလူစုတိုင်းဒီကိုစိုးလူရည်တည်နဲ့ပတ်သက်ဒီဒီရောအရေးပါမဟုတ်ရင်ခမရတို့ပါတတ်ခါလဲအဲ့ပြည်သူလူထုကလည်းဒါဝိုင်းဝန်းမျိုးကူညီဖို့လိုတယ်ကျွန်တော်တို့ကပြောနေတယ်ရေစကန်းနေမှာအင်အားမရှိဘူးပစ္စည်းမစုံနေဘူးကိုတို့တော့ဆိုဒီနာဝက်တင်ဆိုင်မှာလက်ထိတ်တွေလာပြီးဝက်တင်တို့နေရတယ်2015ရွေးကောက်ပွဲနီးတော့ကျင်းတော့ဘုံမှာ128အရာအထူးရေးတွေဖွဲ့သူဖွဲ့မှာပြကြည့်ရရက်ွက်မြို့နယ်အလိုက်ဖွဲ့ဖွဲ့ပြီးတော့ယာယီအပြင်ရေးရင်ဟာမတိုးချဲ့နိုင်သေးမီမှာလုံခြုံရေးလုပ်ပြီးဖို့လိုတယ်။ pilot ပုံစံနဲ့ပေါ့ဗျာ။ဒါပေမဲ့အဲ့လိုအထူးရေးတွေကိုလည်းကြက်မှတ်ဖို့တော့လိုတာပေါ့။တောင်ကြကိုမဆက်လက်ကိကကြေတလုံးနေလို့တွေ့မြင်မြင်သမျှလူခေါ်မတိန်ချင်းလို့လို့နောက်ဆုံးဖြတ်မလဲရ။အဲ့ဒါမျိုးလေးမဖြစ်ဖို့လိုတယ်ဗျာ။ဟိုမဆက်လက်ကိက94မှာပေါ်လာတယ်ဗျာ။ထိတ်မှကြေတလုံးနဲ့ညို့ပေါက်နဲ့အဲ့တော့ကျွန်တော်တို့ကပါမရေမှုလို့ဖြစ်ကုန်ပါ။အဲ့ဒါနဲ့တော့ဆိုအစိုးရဖြစ်လေရ။ကြီးကျက်ကိုကဲမှုအားနည်းလို့အခုလဲဒါကိုလှုပ်တင်တယ်လို့ကျွန်တော်တို့မြင်တယ်။အကြံလဲပြုတယ်မလှုပ်သေးပါဘူး။ဟိုကကြီးလေနေရာတကမှာအလန့်ရပြည့်အောင်အိမ်ဘွားခုကြီးကြီးကစားတယ်။တို့တို့လည်းရောက်သွားပြီ။အိမ်ဘွားခုကြီးက
ဒီကိစ္စတွေနဲ့ပတ်သက်လို့ဆရာအနေနဲ့ဗာများဖြည့်ဆွက်ပြောကြလိုပါသလဲရှင်
။အဲ့ဒါကတဲ့ငင်မရေနေနဲ့ပတ်သက်ပြီးတော့အစိုးရကပြပမှာဖြစ်နေတဲ့အခြေအနေတွေကိုလည်းလေ့လာပါလေ့လာနေခြင်းနဲ့နောက်ပြီးတော့အဲ့ဒီကအတွေ့အကြုံတွေနဲ့လည်းဒီမှာရဲတပ်ဖွဲ့ဦးထဲမှာပြန်ပြူပေးဖို့လိုတယ်ဘယ်လိုကင်ွယ်ရမလဲဆိုတာနောက်အခုဗျာမတိမှုတွေမှာတွားကြည့်ပူကြီးဆရာဘုံကတက်တေကန်လာဖို့တော်တော်ဆောင်းပါတယ်ပူကြီးဆရာဘုံเนี่ยပါလို့လို့ဆိုတော့တက်တေကန်10ခုလောက်ကိုတဏီတွေလာတယ်အဲ့မှာဇက်တိုက်ထွက်သွားတယ်တကူချင်းတီးကြရင်လို့ရှိတော့ဘူးကြီးဆောင်ပိုင်းနဲ့အာနေနေရဲတပ်ဖွဲ့ကိုအကောင်းဆုံးကအင်အားတုံးပြီးပြီးအတုံးဆောင်ပစ္စည်းလုံလောက်အောင်ပေးနောက်သူကဖွဲ့စည်းပုံခြေကားမှုတွေပုံမှန်290နှစ်အရာထူးခြားတဲ့သဘာဝရှိတဲ့တာဝန်ကိုထမ်းဆောင်ရတာဖြစ်တော့သူ့ကိုတခြားဝန်ထမ်းနဲ့မတူလာတော့နှစ်ဆပေးနေတယ်ဖွဲ့စည်းပုံမှာအိုက်တိုင်းရှိတယ်အခုကဘယ်လိုလဲဆိုရဲအင်အားမရှိဘူးနေကြတော့ရုံတို့ညကြတော့ကင်းလက်အချုပ်တေကန်သွားထိုးရတယ်ထောင်ရနေအဲ့ဒါရလဲမနေ့နေ့ရနေ့နေ့လေးနိုင်ဆုံးရှုံးနောက်ပေးတာလေရဲကောင်းအချုပ်ကောင်းပေးတာစီရကလန်30နဲ့ပေးတာအဘလိုလို့နော်နောက်အန်ဒရေယပါလေဟောအင်းစီတော်မှာပြဿနာ လိန်သူဆက်ဆံမှုတွေအင်းစင်းတော့မှာမွားနေတယ်။ 9,000 လောက်ပဲထားလို့ရတဲ့နေရာမှာ 15,000 လောက်ပဲ။အတယောက်နဲ့တယောက်အိတ်တာဒီလိုထပ်အိတ်ရ။အရင်တော့ဒီရုံးထုတ်တယ်ဆိုတာတိုင်းရံလို့အခုကမဟုတ်စကန်းနေထုတ်နေရ။အဲ့တော့စကန်းမှလည်းအင်းအားတကယ်လည်းမရှိဘူး။ဖက်ဖက်ကပြည့်စုံအောင်တော့တဖြည်းဖြည်းတော့လုပ်ရမယ်။အဲ့တော့ကောင်းလာတော့နိုင်ငံကရဲတပ်ဖွဲ့နဲ့ချိတ်ဆက်ပြီးတော့အထောက်ပံ့အကူအညီလေးယူပို့ကောင်းမှုလို့ကျွန်တော်အဲ့ဒါပဲကြံပြီးလုပ်တာ။ဟုတ်က
ဲ့ပါဆရာ။နော်ကျေးဇူးတင်ပါတယ်ဆရာရှင်အခုလိုတွေ့ဆုံမေးမြန်းမှုကိုမြန်မာပြည်ကသတင်းတောက်ယူနယ်စုက SBS ရေဒီယိုကိုပေးပို့ထားတာပါကျေးဇူးတင်ပါတယ်ရှင
် SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါတလား Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါ SBS မြန်မာပိုင်း Facebook ကို Like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ် SBS Bemis ကို Facebook မှာ Share ချနိုင်ပါတယ်ရှင်